အာရှဒေသတွင်မှာငင်းငင်းရေးအတွက်အာဆီယံအနေနဲ့တနိုင်ငံချင်းစီနဲ့ပါအမေရိကန်ပြည်ထောင်စုကဒီအတူလက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေဒီကနေ့စနေနေ့တွေ့ဆုံခြင်းမှာသမ္မတဂျိုးဘိုင်ဒန်ကခုလိုပြောကြားခဲ့တာဖြစ with ASEAN and with each one of you, to deepen peace and prosperity throughout the region, to resolve challenges from the South China Sea to Myanmar.
အာဆီယံဒေသတစ်ခုလုံးမှာပုံမငင်းကြံတာယာဝါပြောရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအသေးအနေနဲ့ရောတနိုင်ငံချင်းစီနဲ့ပါဆက်လက်အတူတွဲဆောင်ရွက်သွားဖို့မျှော်လင့်ပါတယ်။တောင်တရုတ်ပင်လယ်နဲ့မြန်မာနိုင်ငံအရေးစိန်ခေါ်မှုတွေကိုလည်းအတူဖြည့်ဆင်းသွားမှာဖြစ်တယ်လို့ဘုံစိန်ခေါ်မှုတွေအတွက်ဆန်းသစ်တဲ့နည်းလမ်းတွေကိုအတူရှာဖွေဖို့လည်းမျှော်လင့်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးအစမှာဒီလိုပြောကြားခဲ့တာပါ။အာဆီယံဖွဲ့ဝင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတွေကဖြစ်ပေါ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ရေးကိုလည်းခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်ကတန်ဋိဌာန်ချဆောင်ရွက်နေပါတယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆိုင်းနဲ့တီးသန့်တွေ့ဆုံဆွေးနွေးစဉ်မှာလည်းအမေရိကန်သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်လာဖို့အတွက်အာဆီယံနဲ့အတူအမေရိကန်ကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဖနပင်မျိုးတော်မှာဒီကနေ့ကျင်းပတဲ့ထိပ်သီးအစည်းအဝေးမှာအမေရိကန်နဲ့အာဆီယံကြားမှာမဟာဗျူဟာမြောက်ခြေပြန့်ပြည့်စုံတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုစတင်လှုပ်သွားတော့မယ်ဆိုတာကိုလည်းအမေရိကန်သမ္မတကအကြေညာခဲ့ပါတယ်။အာရှဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိနှိုင်ဖို့အတွက်အမေရိကန်ကအာရှနိုင်ငံတွေအရေးအလေးထားတယ်ဆိုတာပြသနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ကမ္ဘာကြီးပေါ်ယူကရိန်းစစ်ပွဲရဲ့တမယောက်မှုတွေကိုလည်းဒီကနေ့ထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။နောက်ဖန်နိုဝင်ဘာ23ရက်နေ့အထိကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးပွဲတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်ကိုတော့ဖိတ်ကြားခြင်းမရှိပါဘူး။မြန်မာကိုစားပြုမှုမပါဘဲကျင်းပတဲ့စည်းဝေးပွဲကသဘောတူညီချက်တွေကိုလက်ခံမှာမဟုတ်ဘူးလို့စစ်ကောင်စီကအစောပိုင်းကထုတ်ပြန်ထားပါတယ်ရှင်။